မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကနိုင်ငံခြားရေးအတွင်းဝင်နေဒကာမြို့မှာဒီကနေ့အင်္ဂါနေ့မှာတွေ့ဆုံပြီးတော့ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းနိုင်ရေးအတွက်အပြစ်ဒဏ်ဆွေးနွေးမှုတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြန်ပို့ရေးအဆင်ပြေချောမှုစီရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေပြောကြားချက်ကိုခုကပြီးတော့ဘင်္ဂလားဒေ့ရှ်မီဒီယာတွေမှာဖော်ပြထားပါတယ်။ဒီဆွေးနွေးမှုဟာနိုဝင်ဘာလ23ရက်နေ့ကဒုက္ခသည်ပြန်ပို့ရေးနှစ်နိုင်ငံသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်နှစ်လအတွင်းပြန်ပို့ပြီးအစီအစဉ်တွေကိုစတင်အကောင့်ထည့်ဖော်ဖို့အတွက်နောက်ဆက်တွဲပြုလုပ်တဲ့အစီအစဉ်လည်းဖြစ်ပါတယ်။ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံသားကြီးဌာနအမေရိကန်အတွင်းဝင်ဦးမြင့်သူဟာဒက္ကာမြို့မှာရောက်ရှိနေပြီလို့ဆိုပါတယ်။ဒုက္ခသည်နေရပြန်ပို့တဲ့နေရာမှာလုံခြုံစိတ်ချမှုရှိပြီးတော့သူတို့သဘောနဲ့သူတို့ပြန်လာမျိုးဖြစ်တဲ့အကြောင်းနိုင်ငံတကာအသံဝင်ကပြောဆိုနေတာပါ။အစိုးရအဲ့ဒီကမှဒီကနေ့မနေ့၈နာရီမှာကျင်းပမဲ့အစည်းအဝေးကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတွင်းဝင် MP ရှာဟီဒူဟာကီကဥဆောင်ကျင်းပတော့မှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေနေရပြန်ပူရေးဆိုင်ရာလုပ်ငန်းစဉ်တွေကိုနှစ်နိုင်ငံနိုင်ငံသားရေးဌာနအတွင်းဝင်တွေကဥဆောင်တော့မှာဖြစ်ပြီးသူတို့အောက်မှာတပ်ဆိုင်ရာဝန်ကြီးဌာနတွေကပူးပေါင်းပါဝင်မှုအတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆိုပြုတင်သွင်းထားတယ်လို့လည်းဆိုပါတယ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲကျော်ထွက်ပြေးခဲ့ကြပြီးတော့အဲ့ဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးတွက်ဟာ၄သိန်းဝန်းကျင်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းနေမှာဖော်ပြထားပါတယ်။